Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စု Washington DC ကနေ2014ခုနှစ်ဇွန်လ13ရက်တောက်ကြနေညနေခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညနေစီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင
်ကျွန်တော်အောင်လင်းဟုပါဒီကနေ့ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အီရတ်နိုင်ငံမှာတဘုံနေမျိုးတော်နာထီထိုးစစ်တွေအချိန်မြင့်လာနေတဲ့အတွက်အမေရိကန်ကကုညီနယ်မြေနီးလန်းတွေစဉ်းစားနေပါတယ်ထိုင်းနိုင်ငံမှာအာနာသိန်းစစ်တပ်ကယာယီစိုးရတရားဖွဲ့စည်းမဲ့အကြောင်းကြေညာလိုက်ပါတယ်ဒီလိုထူးခြားတဲ့ဒေတာတွေနဲ့နိုင်ငံတကာကသတင်းတွေကိုတော့ကိုချော်ချော်သိန်းနဲ့အတူကြေညာပေးမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေနောက်ပိုင်းနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့မြမအိမ်ကြီးချင်းထိုင်းနိုင်ငံမှာအာနာသိန်းစစ်ဆိုးရကနေပြီးတော့ပထမဦးဆုံးအနေနဲ့ဂျားဖြတ်ဆိုးရဖွဲ့စည်းမဲ့ရက်ကိုတတ်မှတ်လိုက်ပါပြီ။ဒီလိုဒေတာရင်းချင်းအနေနဲ့အတူမြမနိုင်ငံမှာတော့အဆိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဂျားတနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရက်ဆဲနိုင်ဖို့ကြိုးပမ်းနေကြမှာပဲ။ရှမ်းပြည်နယ်အတွင်းမှာ
ရှမ်းလိုကလွယ်ဆောင်ခေါ်လေပမာလိုတော့ဖိုးပွားတောင်မှာဖြစ်ချင်းကကျွန်တော်တို့ဟိုယာယီစခန်းကနော်
အပြည့်စုံကိုမကြခင်မှာနားဆင်ရပါမယ်ဒီအကြောင်းပြင်ကရင်ပြည်နယ်တွင်းမှာဒေသခံတွေဘဝတိုးတက်ရေး EU ဥရောပသမဂ္ဂကကူညီပေးသွားဖို့စီစဉ်နေတဲ့အကြောင်းတွေကိုလည်းပြောပြဖို့ရှိပါတယ်ရှင်ဒီအကြောင်းတွေကိုမပြောခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုကျော်ကျော်သိန်းကကြေညာပေးပါမယ်ရှင
်ယွမ်နိုင်ငံမှာအစ္စလမ်စစ်သွေးကြွာရဲ့ထိုးစစ်တွေအချိန်မြင့်လာရမှာမနေ့နောက်ပိုင်းမှာတော့နိုင်ငံရှေ့ပိုင်းကလူမျိုးရေးရခွဲပြားမှုတွေရှိနေတဲ့ဒီယလာခရိုင်တွေကကျလောလာနဲ့စာရီယာမျိုးတွေကိုတင်ပိုက်လိုက်ပါတယ်။နိုင်ငံမြောက်ပိုင်းကနေရာတော်များကိုတင်ပိုက်ထားတဲ့အစ္စလမ်ဝါရီ IS ရဲ့သဘုံအဖွဲ့တွေဟာဘဂရက်မျိုးတော်နာထီလဲရောက်ရှိလာနေတာပါ။အမေရိကန်သမ္မတဘရက်အိုဘားမားကတော့အီရတ်နိုင်ငံမှာပြဿနာတွေကြီးထွားလာနေတဲ့အမျှဖြေရှင်းနိုင်မှုနီးလန်းပေါင်းစုံရှာဖွေနေတဲ့အကြောင်းပြောပါတယ်
။ We do have a stake in making sure that these jihadists are not getting a permanent foothold.
အစ္စလမ်ဘာသာရေးစစ်ပွဲဆင်နွှဲနေသူတွေအနေနဲ့အီရတ်မှာပဲဖြစ်ဖြစ်ဆီးရီးယားမှာပဲဖြစ်ဖြစ်ခြေကုပ်မရနိုင်အောင်မဖြစ်မနေလိုအပ်မှာဖြစ်တဲ့အကြောင်းသမ္မတဥပမာကပြောဆိုသွားတာပါအမေရိကန်ကကိုညင်နိုင်မှုစဉ်းစားနေတဲ့နီးလန်းနေထဲမှာမောင်းနှူမဲ့ဒုံးလေးအနေနဲ့လေကြောင်းကတက်ခတ်မဲ့အစီအစဉ်တွေလည်းပါဝင်နေအကြောင်းအမည်မဖော်လိုသူအစိုးရတာဝန်ရှိသူတူကပြောပါတယ် ISR ရဲ့သဘုံဖွဲ့ရဲ့ဒီသတင်းပတ်တဲ့ရုတ်တရက်ထိုးစစ်ဆင်တက်ခတ်မှုတွေမှာတော့အီရတ်နိုင်ငံကဒုတိယအကြီးဆုံးဖြစ်တဲ့မွေးစုမျိုးကိုတင်ပတ်ခဲ့တယ်လို့ဗဂရက်မျိုးတော်နဲ့55မိုင်ကွာလောက်ထိရောက်လာခဲ့ကြတာပါအစ္စလမ်စိုးရတရက်ထူထောင်မှုကြိုးပမ်းနေတဲ့ ISR ရဲ့အဖွဲ့ရဲ့ပြောခွင့်ရသူကတော့ဗဂရက်မျိုးရဲ့ရှီယာပဂရက်မျိုးနဲ့ရှီယာမွတ်စလင်တွေထွတ်မြတ်ထားရဘာသာရေးနယ်မြေတွေရှိတဲ့မြို့တော်ရဲ့နောက်တောင်ဘက်ကကာဗလာမြို့တွေကိုထိုးစစ်ဆင်မဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒီချိန်ထဲမှာပဲအီရတ်နိုင်ငံကကိုဘယ်အုပ်ချုပ်ခွင့်ရကာတစ်ဒေသမြောက်ပိုင်းကရေနံထွက်ရခါကွတ်မြို့မှာအစိုးရတပ်တွေဆွတ်လွတ်သွားခဲ့ရတဲ့စကန်တွေလီတာစကန်တစ်ခုကိုပက်ရှမာကတပ်ပုံတွေကတိမ့်ပိုက်ခဲ့ကြပါတယ်။
အဲ့လိုမျိုးအီရတ်နိုင်ငံမြောက်ပိုင်းနေရာအများစုကိုထိန်းချုပ်ထားပြီးဖြစ်တဲ့အစ္စလမ်ဆွေရဝါဒီတွေကိုတုံ့ပြန်ရင်းနီလန်ပေါင်းစုံကိုအမေရိကန်ပြည်ထောင်စုကစဉ်းစားနေပါပြီ။အီရတ်နဲ့လဗွန်အစ္စလမ်မစ်နိုင်ငံတော် ISIL အဖွဲ့ကဘက်ဂရက်မြို့တော်အထိတက်မယ်လို့အခိုင်အမာပြောထားပြီးတက်လာနေတာနဲ့အမျှအီရတ်လက်နက်ကိုင်တပ်ဖွဲ့တွေဟာအများအပြားခုခံမှုမရှိသလောက်ပါပဲ။ဒီဖြစ်ဟာ2003ခုနှစ်အမေရိကန်ဦးဆောင်တဲ့စစ်ပွဲအီရတ်မှာစခဲ့ခြင်းကတည်းကအီရတ်စစ်ဖက်အတွက်လေ့ကျင့်ရေးနဲ့လက်နက်တပ်ဆင်ဖို့ဒေါ်လာ25ဘီလီယံလောက်အထိသုံးစွဲထားခဲ့တဲ့အမေရိကန်ပြည်ထောင်စုအတွက်တော့စိတ်မသက်မသာဖြစ်စရာပါ။အကြက်တဲကိုတုံ့ပြန်မှုဘယ်လိုနည်းလမ်းမျိုးကိုမှပယ်ချမထားဘူးလို့သမ္မတဘရက်ကိုဘာမကစာတပ်ရင်းနေမှာပဲပြောခဲ့ပါတယ်။ဒါပေမဲ့လည်းအီရတ်ကအမေရိကန်တပ်ဖွဲ့တွေကိုလွန်ခဲ့တဲ့နှစ်နှစ်ခွဲကမှအင်ပြန်ခေါ်ခဲ့ပြီးနောက်ထပ်ပြည်ပစစ်ပွဲတစ်ပွဲမှာအမေရိကန်ပြည်ထောင်စုပါဝင်ပတ်သက်ဖို့တွန့်ဆုတ်တဲ့သမ္မတအတွေ့သိတ်ကောင်းတဲ့ရွေးချယ်စရာတစ်ခုခုရှိတယ်ဆိုရင်တောင်မှသိတ်များများဆဆတော့မရှိလာပါဘူး။နည်းလမ်းတစ်ခုကတော့ပါကစ္စတန်၊အာဖဂန်နစ္စတန်၊ယီမန်နဲ့ဆိုမာလီယာနိုင်ငံတွေကစစ်သွေးကြွာလို့တန်လျာရှိသူတွေကိုတိုက်ခိုက်ခဲ့တယ်လို့မျိုး ISIL လက်နက်ကင်တွေကိုမောင်းသူမဲ့ drone လေယာဉ်ကနေဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်တဲ့နိလမ်းပဲဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေ9နှစ်ကြာဖမ်းဆီးခံခဲ့ရတဲ့အမေရိကန်စစ်တပ်ကတက်ချက်ကြီးဟာအမေရိကန်ပြည်ထောင်စုကိုခုခါပြန်လည်ရောက်ရှိလာခဲ့ပါတယ်။ဂျာမနီနိုင်ငံမှာဆေးဝါးကုသမှုခံယူခဲ့ပြီးနောက်အမေရိကန်စစ်သည် Boy Bogdor ဟာဒီကနေ့အစောပိုင်းမှာပဲ Texas ပြည်နယ် San Antonio စစ်ဆေးရုံကိုရောက်လာခဲ့တာပါ။ကျူဘာနိုင်ငံကွန်တနမိုပင်လယ်ော်ကအချင်းစကန်မှာအမေရိကန်ကထိမ့်သိမ်းထားတဲ့တာလီဘန်အကြမ်းဖက်သမား9ယောက်ကိုကတ်တာနိုင်ငံမှာပြန်လွတ်ပေးပြီးတနစ်ကြာလက်ခံထားမဲ့အချင်းသားလဲလဲရေးအစီအစဉ်ကိုသမ္မတဘရက်အိုဘားမားကလက်ခံခဲ့ပြီးတဲ့နောက်မှာပဲလွန်ခဲ့တဲ့သတင်းနှစ်ပတ်ကအသက်28နှစ်အရွယ်ဘိုးဘက်တဲပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။သူပြန်လည်လွတ်မြောက်လာတဲ့အချင်းသားလဲလဲရေးအစီအစဉ်နဲ့ပတ်သက်လို့အမေရိကန်မှာတော့အကြီးအကျယ်ငြင်းခုန်စရာတွေဖြစ်ခဲ့ရတာပါ။အမေရိကန်ဥပဒေပြည်ဥမှတ်ချုပ်ကတော့ပြန်လွတ် ပေးလိုက်တဲ့တာလီဘန်ကတစ်ချိန်မှာအမေရိကန်ကိုထိခိုက်နစ်နာအောင်လုပ်နိုင်တယ်လို့ဝေဖန်ခဲ့ကြတယ်လို့တချို့ကတော့ဂွန်နာနမိုအချစ်စကန်မှာဖမ်းဆီးထားသူတွေကိုပြန်လွတ်ပေးရမှာရပ်ပေါင်း30ကျူတင်ပြီးလွတ်တော်ကိုအကြောင်းကြားမဲ့ဥပဒေကိုသမ္မတကလွတ်လွတ်ရှုခဲ့တယ်ဆိုပြီးဝေဖန်ခဲ့ကြပါတယ်အမေရိကန်စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကတော့ဘက်တာဟာအာဖဂန်မှာတာဝန်ချနေတော့2009ခုနှစ်မှာတက်ကထွက်ပြေးသွားခဲ့တယ်လို့ပြောဆိုထားကြပါတယ်
ယူကရိန်းနိုင်ငံဒိုနက်စ်ဒေသကမာရီယိုပိုစစ်ကမ်းမြို့တမြို့ဟာဟိုဘက်ဒီဘက်ထိန်းချုပ်မှုအောင်အခြေများစွာအပြောင်းအလဲဖြစ်ခဲ့ပြီးအခုအခါမှာတော့အစိုးရတပ်တွေရဲ့ထိန်းချုပ်မှုအောင်ပြန်ရောက်သွားပါတယ်။ယူကရိန်းစစ်ရတပ်တွေကမြို့တော်ခမ်းမမှာနိုင်ငံတော်လမ်းကိုဒီကနေ့လွှင့်ထူလိုက်တယ်လို့ပြည်ထောင်ဝန်ကြီးအာဆင်အာဗာကော့ဖ်ကပြောပါတယ်။သူတို့တပ်ဖွဲ့ဝင်၅ဦးတိုက်ပွဲတွင်ကြာဆုံးသွားတယ်လို့မာရီပိုမြို့ရုရှားလူလာတဲ့ခွတ်ထွက်ရေးဝါဒီတွေကပြောပါတယ်။ကြာသပတေးနေ့တုန်းကခွတ်ထွက်ရေးဝါဒီသဘုံကောင်းဆောင်ဒန်နစ်ဘူရှီလင်အသုံးပြုတဲ့ဗန်ဂါဒဇင်ဟာနိုင်ငံလယ်ပိုင်းဒိုနက်စ်မြို့မှာပေါက်ကွဲခဲ့တာကြောင့်ကိုရနော်၃ဦးထက်မနည်းတန်ရရသွားတယ်လို့ခွတ်ထွက်ရေးဝါဒီတွေကပြောပါတယ်ခွတ်ထွက်ရေးဝါဒီတွေတင်ပိုက်ထားတဲ့စောက်ဦးရှိမှာကားပေါက်ကွဲမှုဖြစ်တဲ့အချိန်တုန်းက Donetsk People's Republic လို့ကိုကိုကူကြေညာထားတဲ့အဖွဲ့ရဲ့ခေါင်းဆောင်တူဖြစ်သူပူရှီလင်ကားထဲမှာရှိမနေဘူးလို့သဘုံတွေကပြောပါတယ်ခွတ်ထွက်ရေးဝါဒီတွေစောင့်ကြံနေတဲ့နယ်စပ်ဂိတ်တခုကနေစစ်ဖက်တင်ကား၃စီးအပအဝင်တန်ကြပ်ကရေနံတခုကိုရုရှားကယူကရိန်းနိုင်ငံတဲဝင်ခွင့်ပြုခဲ့တယ်လို့ပြည်ထောင်ဝန်ကြီးအာဗာကော့ဖ်ကကြာသပတေးနေ့မှာပဲဆွဆွဲပြောဆိုခဲ့ပါတယ်
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ5 kHz 16.85 kHz 19.55 kHz 25 kHz 11.965 kHz 11.965 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြတဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ထိုင်းဆရာနာသိန်းအစိုးရရဲ့ခေါင်းဆောင်ဘိုချုပ်ကြီးဖရယုတ်ချန်အိုချာယာယီအစိုးရတရားဖွဲ့စည်းဖို့အချိန်သတ်မှတ်ကြေညာလိုက်ပါတယ်။ယာယီအစိုးရအဖွဲ့ကိုအစောဆုံးဩဂုတ်လနောက်ကြဆုံးစက်တင်ဘာလမှာဖွဲ့စည်းမှာဖြစ်တဲ့အကြောင်းထိုင်းအစိုးရနဲ့စစ်တပ်အစိုးရတာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံချိန်မှာဘိုချုပ်ကြီးဖရယုတ်ကကြေညာခဲ့တာပါ။အစိုးရအသစ်မှာဘယ်သူတွေကိုတာဝန်ပေးမလဲဆိုတာကိုတော့အာနာသိန်းစစ်ခေါင်းဆောင်ကတိတိကျကျမပြောခဲ့ပါဘူး။ဒါပေမဲ့လည်းစက်တင်ဘာလမှာတာဝန်ကအနားယူရမယ်စစ်ဦးစီးချုပ်ကသူ့ကိုယ်သူဝန်ကြီးချုပ်အဖြစ်တာဝန်ပေးခံခံနိုင်နေဆိုပြီးတော့လေခံမှန်းချက်တွေထွက်ပေါ်နေပါတယ်မေလ22ရက်နေ့ကအာနာသိန်းခဲ့ပြီးနောက်ပိုင်းမှာတော့နိုင်ငံရေးသမားတွေတက်ကြွလှူရှားသူတွေပညာရှင်တွေသတင်းသမားတွေရာနဲ့ချစ်ပြီးစစ်ဆွေးရဆင့်ခေါ်ပြီးအများစုကတော့တစ်ပတ်နှစ်ပတ်လောက်ဖမ်းဆီးထားပြီးပြန်လွတ်ပေးခဲ့တာပါပြန်လွတ်ပေးလိုက်တဲ့သူတချို့ကတော့နိုင်ငံရေးလှူရှားမှုတွေမှာမပါဘူးနဲ့ပြပောက်ကိုမထွက်ခွာဘူးခံဝင်လက်မှတ်တွေရေးထိုးခဲ့ကြရတဲ့အကြောင်းပြောဆိုကြပါတယ
်တောင်ကိုရီးယားနိုင်ငံမှာအီဘီလာကစီဝိုးဂရုသင်္ဘောနှင်းမြုပ်ခဲ့လို့လူ300ကျော်ဒေဆုံးပျောက်ဆုံးခဲ့တဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးတဲ့နောက်လူတို့ရဲ့ယုံကြည်မှုကျဆင်းနေတာကိုကူစားဖို့ရည်ရွယ်ချက်နဲ့အစိုးရအဖွဲ့ဝင်9ဦးကိုသမရပါကွန်ဟေကအစားထုတ်လိုက်ပါတယ်။ဒါဟာဖြင့်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာနိုင်ငံရဲ့ပထမဦးဆုံးအမျိုးသမီးသမရဖြစ်တာဝန်ယူခဲ့ပြီးခဲ့တဲ့ကမစ်ပါကွန်ဟေရဲ့ပထမဆုံးအစိုးရအဖွဲ့အပြောင်းအလဲဖြစ်ပါတယ်။ပြောင်းလဲခံထားလိုက်တဲ့ဝန်ကြီးတွေထဲမှာဗန္ဒာရေး၊လုံခြုံရေး၊ပညာရေး၊လူ့သမားရေး၊ယဉ်ကျေးမှု၊ကြားမတန်းလူညီများရေးနဲ့သိပ္ပံဆိုင်ရာဝန်ကြီးဌာနတွေပါဝင်တဲ့လူသမရအိမ်ပြတော်တာဝန်ရှိသူတွေကပြောပါတယ်။ဒီမတိုင်ခင်ကလည်းဝန်ကြီးချုပ်အသစ်တူဦးကိုအမည်စင်းတင်သွင်းထားပြီးကာဝေးဝန်ကြီးနဲ့ထောက်လန့်ရေးအကြီးအကဲတွေကိုစာတူးခံထားခဲ့ပြီးဖြစ်ပါတယ်။စီဝဲကရိုသင်္ဘောနှမြုပ်မှုနဲ့ဆက်ဆက်ပြီးအလိုရှိနေတဲ့စီးပွားရေးသမားတူဦးကိုရှာဖွေဖို့ဒီတနေ့ပတ်အစောပိုင်းမှာပဲတောင်ကိုရီးယားရဲတပ်ဖွဲ့ကဘာသာရေးအဆောက်အဦတခုနဲ့စီးနင်းဝင်ရောက်ခဲ့ပါသေးတယ်
။အိန္ဒိယနိုင်ငံ11ကအစိုးရပိုင်းတမနီစက်ယုံတရုံမှာအစိတ်တင်တန်းဝေယူဆင်ရကလူ6ဦးသေဆုံးပြီး30ထက်မနည်းထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်။ချက်တီစကပြည်နယ်ရဲ့မြို့တော်ရိုက်ပွာနဲ့မိုင်စိတ်လောက်အကွာမှာရှိတဲ့ဘီလာတမ်နီစက်ယုံတွေကိုရေပိုက်ပစ္စည်းရကထွက်လာတဲ့အစိတ်တင်မိသိန်းတန်းငွေတွေဝင်ရောက်လာခဲ့တာလို့လည်းသက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။အိန္ဒိယတမ်နီလုပ်ငန်းကပိုက်ဆိုင်တဲ့ဘီလာစက်ယုံကမတော်တဆမှုကိုတော့အခုကမှတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်။ဒီတော့တွင်ဟောင်ကောင်ကခီးတဲ့အမြင်မောင်းဂရုသင်္ဘောတစ်စင်လောင်းကစားလုပ်ငန်းတွေနဲ့ကြော်ကြတဲ့မကောက်ချွန်းနီမတော်တဆမှုဖြစ်ပေါ်ရမှာလူ90ကျော်ထိခိုက်ဒဏ်ရာရရှိသွားခဲ့ကြပါတယ်ခီးတဲ့220နဲ့ဝန်ထမ်း73ယောက်လိုက်ပတ်လာတဲ့မြန်နှုံးမြင့်သင်္ဘောဟာတနအီကိုမိုင်40နှုန်းနဲ့မောင်းနေစမှာမတော်တဆမှုဖြစ်ခဲ့တဲ့အကြောင်းလဲကုမ္ပဏီရဲ့တာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါမတော်တဆမှုအတွင်းထိခိုက်မှုအနေချင်းရခဲ့ကြတဲ့လူပေါင်း58ယောက်ကိုတော့ဆေးရုံကိုပို့ဆောင်ပေးခဲ့ရတဲ့အကြောင်းလဲရှန်တော့ကုမ္ပဏီကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်မတော်တဆမှုဖြစ်ပေါ်ရတဲ့အကြောင်းရင်းကိုတော့သက်ဆိုင်ရာတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေကြဆဲဖြစ်ပါတယ်
2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲဒီကနေ့ကစားမဲ့ပွဲစဉ်တွေထဲမှာလူအများစိတ်ဝင်စားကြမဲ့ပွဲကတော့လက်ရှိချန်ပီယံစပိန်နဲ့နယ်သာလန်တင်းတို့ပွဲပဲဖြစ်ပါလိမ့်မယ်။ဒီပွဲဟာ2010ပြည့်နှစ်ကမ္ဘာဖလားနောက်ဆုံးဘောလုံးပွဲကိုပြန်ကြည့်ရတယ်လို့လည်းဖြစ်ပါလိမ့်မယ်။အုပ်စု B ကဒီနှစ်သင်းရပွဲကိုဆယ်ဗေရိုမြို့မှာကစားကြမှာပါ။တခြားပွဲနှစ်ပွဲကတော့အုပ်စု A ကမက္ဆီကိုနဲ့ကင်မရွန်၊ အုပ်စုဘီကချီလီနဲ့ဩစတြေးလျတို့ပွဲတွေဖြစ်ပါတယ်။ကွင်းဖွင့်ပွဲကိုဂျာတာဘရီနီကကစားခဲ့တာမှာတော့အင်ရှင်ဘရာဇီးလ်အသင်းကခရိုအေးရှားအသင်းကို 3-0 နဲ့ပွဲဦးထွက်အနိုင်ရသွားပါတယ်။လူကြိုက်သိမများလာတဲ့ခရိုအေးရှားအသင်းကပထမပိုင်း17မိနစ်မှာပထမဂိုးစရသွားခဲ့ပြီးနောက်မှမှဘရာဇီးလ်အသင်းကပင်နယ်တီအပါအဝင် 3-0 နဲ့နိုင်ရသွားတာပါ။အုပ်စုအေကဘရာဇီးလ်အသင်းဟာကမ္ဘာဖလားဘောလုံးအဖွဲ့ချုပ် FIFA ရဲ့သတ်မှတ်ချက်အရကမ္ဘာအဆင့်3ဖြစ်တဲ့ပြင်အင်ရှင်အသင်းလည်းဖြစ်တာမို့ကမ္ဘာဖလားကို6ကြိမ်မြောက်ပူဆွဲရယူမယ်လို့အများကခန့်မှန်းကြပါတယ်။ဘရာဇီးလ်အသင်းနောက်ဆုံးပူဆွဲခဲ့တာကတော့2002ခုနှစ်ကဖြစ်ပါတယ်ခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOE ကနေတောက်ကြနေညနေခင်းစီစဉ်တွေကိုညနေ9:00 အထိလိုင်းနိုမီတာ16 kHz 1853ညလိုင်းနိုမီတာ19 kHz 15555နဲ့လိုင်းနိုမီတာ25 kHz 11965တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒီစီစဉ်ကို VOE Internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်လို့ရပါတယ်ရှင်အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးသွားပါမယ်ဒီညနေတော့အိန္ဒိယချင်းထိုင်းနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့ဆက်ရအောင်ပါထိုင်းနိုင်ငံမှာမေလ22ရက်နေ့ကစစ်အာဏာသိမ်းခဲ့ပြီးတဲ့နောက်ဗိုလ်ချုပ်တွေအုပ်ချုပ်နေတဲ့နိုင်ငံမှာပထမဦးဆုံးအနေနဲ့ဂျားဖြတ်အစိုးရဖွဲ့စည်းမဲ့ရက်ကိုသတ်မှတ်နိုင်ခဲ့ပါပြီ VOA သတင်းနောက် Steve Harman ဘန်ကောက်မြို့ကနေပေးပို့ထားတဲ့သတင်းကိုမတ်သိန်ကြီးထိုက်ကအပြည့်အစုံဆက်ပြီးတော့ပြောပြပေးပါရှင
်စစ်တပ်ဗိုလ်ချုပ်ကြီးပရယုတ်ချန်အိုချာကနိုင်ငံအာဏာကိုလာပေါင်းများစွာအတွင်ဂျားဖြတ်အစိုးရလက်ထက်လွှဲပြောင်းပေးအပ်မယ်လို့ပြောဆိုလိုက်ပါတယ်အစိုးရတရက်ကိုဩဂုတ်လဒါမှမဟုတ်နောက်အကြဆုံးစက်တင်ဘာလမှာဖွဲ့စည်းမယ်ဆိုတဲ့ညှိနှိုင်းချက်ကိုထိုင်းစစ်တပ်အကြီးအကဲကစစ်တပ်အကြီးတန်းရာရှိတွေနဲ့အစိုးရရာရှိတွေကိုတောက်ကြနေမှာပြောဆိုလိုက်တာဖြစ်ပါတယ်။အစိုးရအဖွဲ့မှဘယ်သူတွေပါမယ်ဘယ်ကနေလာမယ်ဆိုတာတွေကိုကျွန်တော်ကိုမမေးကြပါနဲ့လို့လဲခက်ပြက်ပြက်စကားပြောတတ်တဲ့စစ်တပ်အကြီးအကဲကထပ်လောင်းပြောခဲ့ပါတယ်။ဗိုလ်ချုပ်ကြီးပရယုတ်ကိုယ်တိုင်စက်တင်ဘာလမှာစစ်တပ်ကနေအငြင်းစားယူပြီးဝင်ကြီးချုပ်အဖြစ်လုံနိုင်တယ်ဆိုတဲ့ပြောဆိုချက်တွေလည်းထွက်ပေါ်နေပါတယ်။နောက်နှစ်နိုင်ငံရဲ့ဗန္ဒာရေးကိစ္စကိုအဓိကထားပြောဆိုတဲ့မင်ကိုနဲ့မှာယာယီအခြေခံဥပဒေကို၃လအတွင်းရေးဆွဲမယ်လို့ဗိုလ်ချုပ်ကြီးကထည့်သွင်းပြောခဲ့တာပါ။ဒါပေမဲ့ရွေးကောက်ပွဲတွေကျင်းပဖို့ကတော့အနည်းဆုံးတစ်နှစ်လောက်အချိန်ယူရမယ်လို့လဲထိုင်းနိုင်ငံမှာပြီးခဲ့တဲ့သတင်း၃ဖက်လောက်ကအစိုးရကိုဖြုတ်ချပြီးဆင်အာနာသိမ်းခဲ့သူဗိုလ်ချုပ်ကြီးပရယုတ်ကပြောပါရယ်။စစ်တပ်ကိုအားကောင်းဖို့အတွက်ပြုပြင်ထိမ့်သိမ့်မယ်လို့ပြောဆိုနေတဲ့စစ်အစိုးရကဈေးနှုန်းတွေထိမ့်ချုပ်နေတာကအစကပ္ပဖလားဘောလုံးပွဲတွေအခမဲ့ထုတ်လွှင့်ပေးဖို့အထိဂျောင်းဝင်လှုပ်ဆောင်နေမှုတွေအပေါ်မှာလည်းဗိုလ်ချုပ်ကြီးပရယုတ်ကကာကွယ်ပြောဆိုခဲ့ပါရယ်။
การต่างๆที่ออกมาผมไม่อยากให้เป็นมาตรการในการ
ประชาสุยหาคนขากောက်ขันหมู่สนิทกูผู่เปลี่ยนนะสวยเย็นซีนูตําหมัดหมู่ฤโลลูใจมะแต่มูวาระดิฉ่ําหมัดลุ่ส่องนี่เลยสุดะเวพันหมู่ฤกูตุอเนเนติชิน้าเลยบาจองตะเกร่อดีโลลุ่ส่องนี่ย่าหาลูฤเยสิทธิ์ผีซี้หมู่ฤกูဖြည့်ช่อไปผู้อตวยยายีลุ่ส่องเฉ็ดฤบาเวโลแลโบจုတ်จีก็ရှင်ลินပြောสู่เคราဖြစ်ပါတယ်နောက်လယ်သမားတွေရဲ့ဆန်တွေကိုဈေးကွက်ပေါက်ဈေးထက်40ရာခိုင်နှုန်းပိုပေးပြီးအစိုးရကဝယ်ယူနေတဲ့အကုန်အကျများလှပြီးအငင်းပွားပွဲဆန်ဝယ်ယူမှုအစီအစဉ်ကိုစစ်အစိုးရအနေနဲ့ထပ်ပြီးတက်တန်းတို့မှမဟုတ်ဘူးဆိုပြီးဗိုလ်ချုပ်ကြီးပရယုတ်ကခြေညာပါတယ်။လက်ရှိမှာတော့လယ်သမားတွေကိုအစိုးရကပေးချေဖို့ကြန့်ရှိနေတဲ့ဒေါ်လာတန်2500ကိုစစ်တပ်ကစတင်ပေးချေနေပြီဖြစ်ပါတယ်။ဆန်စပါးဝယ်ယူရေးအစီအစဉ်ကဝန်ကြီးချုပ်ရှင်းလာရှနာဝအစိုးရရဲ့အဓိကလုပ်ငန်းစဉ်ဖြစ်ပြီးဝယ်ယူထားတဲ့ဆန်စပါးတွေကိုမရောမဲဂိုရောင်နေထဲမှာတိမ့်ဆဲထားတဲ့အပေါ်မှာလဲအဂရိလိုက်စားမှုအဖြစ်ဝေဖန်မှုခံရတာဖြစ်ပါတယ်။ပြီးခဲ့တဲ့လကတရားရုံးကနေဝင်ကြီးချုပ်ရှင်းလက်ကိုယာရုခဖေရှားလိုက်တဲ့အဓိကအချက်လည်းဖြစ်ပါတယ်။စစ်အစိုးရပြောခွင့်ရသူတဦးရဲ့အဆိုအရတော့ဆင်အာနာတိမ့်ရတာရဲ့ရည်မှတ်ချက်တစ်ခုကထိုင်းနိုင်ငံရေးမှာရှနာဝတ်မိသားစုတွေရဲ့ဩဇာလွှမ်းမိုးမှုကိုအဆုံးသတ်ရေးဖြစ်ပါတဲ့။မစ်ရင်းလာရဲ့အကိုဖြစ်သူဆက်သွယ်ရေးလုပ်ငန်းရှင်ဂရီဇယ်တထေးကြီးတက်ဆင်ရှနာဝတ်ဟာဆိုရင်လည်း2006ခုနှစ်ဆီယနာတိန်ဖြုတ်ချခံရတာဖြစ်ပါတယ်။ဘရင်ကိုထောက်ခံသူစစ်သားတဦးဖြစ်တဲ့ဗိုလ်ချုပ်ကြီးပရယုတ်ကတော့စိတ်ရှည်တီးခံကြဖို့ပန်ကြားလိုက်ပါတယ်။
ဒီวันนี้เราต้องสร้างความเข้าใจแล้วก็คืนความสุขให้กับประชาชน
ကျွန်တော်တို့ဟာပြည်သူအားလုံးနဲ့အဖွဲ့အစည်းတွေအားလုံးကိုပြန်ပြီးတော့ပြောရှင်းလာအောင်လုပ်ရပါမယ်။စစ်ဆိုးရအနေနဲ့ရေရှည်မှာနိုင်ငံရဲ့ဗန္ဒာရေးစနစ်အပေါ်မှာတက်ရောက်မှုရှိနိုင်တာတွေကိုလုံးမမဟုတ်ဘူးလို့သူကထပ်ပြီးတော့ပြောပါတယ်။တကယ်လို့သူ့အနေနဲ့မတော်မတည့်အမိန့်တွေပေးခဲ့မိရင်လည်းသူ့ကိုပြောကြပါအောင်။သူ့အနေနဲ့မှတ်ချက်အလုံးကိုနားထောင်လို့စိတ်ရှိပါတယ်လို့လည်းပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့လည်းနိုင်ငံရေးမတည်မငြိမ်ဖြစ်စေတဲ့မှတ်ချက်မျိုးပေးရင်တော့ဖမ်းဆီးမယ်ဆိုပြီးစစ်တပ်ကရောရဲကပါအခိုင်အမာပြောဆိုထားတဲ့တစ်ဖက်မှာလည်းမီဒီယာတွေကိုစစ်တပ်ရဲ့စင်စါတီးဖြတ်မှုအောက်မှာ အလုတ်လုတ်ကင်ထကြရတာဖြစ်တာမို့စေအစိုးရကိုဝေဖန်ပြောဆိုမှုတွေကိုထိထိရောက်ရောက်နှုတ်ပိတ်ထားနိုင်တာလည်းဖြစ်ပါတယ်ရှင်
။မတ်တန်ကြီးထိုက်ပြောပြခဲ့တာဖြစ်ပါတယ်။မကြခင်မှာတော့အစိုးရနဲ့တိုင်းသားလက်နက်ကင်ဖွဲ့တွေပြည့်ရက်နိုင်ဖို့ကြိုးပမ်းနေချိန်မှာရှမ်းပြည်တွင်းမှာတိုက်ပွဲတွေပြင်းထန်နေတာကိုကြားဖို့ရှိပါတယ်ရှင်။
ဒါရှိမှာခင်ဗျာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာမြန်မာပြည်သူတွေဟာဒီမိုကရေစီရဲ့အခြေခံအချက်တစ်ခုဖြစ်တဲ့မတူကွဲပြားမှုကိုနားလည်လက်ခံနိုင်စွမ်းဘယ်လောက်ထိရှိကြပါသလဲမတူကွဲပြားမှုကိုနားလည်လက်ခံတဲ့နေရာမှာအကန့်အသတ်ကိုထားသင့်ပါသလားဒီအတွက်ပြဿနာတက်လာရင်ဘယ်လိုဖြေရှင်းသင့်ပါသလဲဆိုတာကုလမစနေညတရိုက်လေးဆိုင်စီစဉ်မှာဆွေးနွေးရအောင်ပါသောရရှိမှာခင်ဗျာပါဝင်ဆွေးနွေးလို့ရသောရရှိနေကျွန်တော်စီကိုကြွတင်ဆက်သွင်းနိုင်ပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax number 2323255552ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရအကြောင်းအရာကိုလိုတိုရှင်းရေးသားပြောကြားပြီး MP3 သံဖိုင်နဲ့လည်းပို့ပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖြစ်ကောက်ပါတယ်
တော်ရရှင်တွေအနေနဲ့မနေ့ဖြန်ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ထပ်မံတိုက်တွန်းပါစေရှင်။ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာသတင်းတွေကိုပြောပြပါအောင်မယ်။ရှမ်းပြည်နယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့အရင်ဆုံးကြည့်အောင်ပါ။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားတပြီလုံးအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးနိုင်ဖို့ပြင်ဆင်နေကြမှာပဲ။ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုဒေသအတွင်းမှာဒီရက်ပိုင်းတွင်ရှမ်းပြည်တပ်မတော် SSA မြောက်ပိုင်းနဲ့အစိုးရတပ်ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားတာဟာနီးကပ်နေတဲ့စခန်းတွေကိုဖယ်ရှားဖို့အစိုးရတပ်ဘက်ကတောင်းဆိုပြီးတဲ့နောက်ဖြစ်ပွားခဲ့တာပါ။အပြည့်အစုံကိုစုံစမ်းထားတဲ့ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့အစိုးရစစ်တပ်တွေကြားဖြစ်ပွားတဲ့တိုက်ပွဲတွေဟာဗုဒ္ဓဟူးနေ့ကနေပြန်လည်ဆက်တင်လာတာဖြစ်ပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေရဲ့အခြေအနေကိုရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်လာကအခုလိုပြောပါတယ်
။7ရက်နေ့14နိုင်ချိန်ကစပြီးတော့အဲ့ဒီ15ခွဲအထိပေါ့။7ရက်နေ့တည်းဟိုနည်းနည်းတည်းဖြစ်တော့နော်။ဟာဖြစ်တာတနေရာသေးပါတနေရာသေးပါ။ရှမ်းလူကလွယ်စုံထောက်လေပမာလူတော့ဖိုးဖွားတောင်ပေါ့နော်။ဖြစ်ချင်းကကျွန်တော်တို့ဟိုရာကြီးစခန်းကနော်သူတို့တက်စခန်းနဲ့ဟိုနိကလုံလို့ဆိုပြီးတော့ဟဲ့လားလက်နေချင်းနဲ့ပြစ်တာပါနော်အဲဒီနေ့တော့နည်းနည်းပါပါတော့ပြန်ပြစ်တာပါနော်ဒါဖြစ်လို့ဆိုတော့ကျွန်တော်တို့လည်းအဲ့ဒီနေရာဖယ်တယ်လေကျွန်တော်တို့ဆုတ်ပြီးတော့ဟိုသူတို့ကလည်းလိုက်ပြီးတော့နောက်ကနေထတ်ချက်လိုက်နေတော့ဟဲ့လားနည်းနည်းပါပါတော့ပြန်ပြစ်တာနော
်ထိကြိုက်ကြဆုံးတော်ကိုတော့စီစစ်နေစေဖြစ်ပြီးတိုက်ပွဲရပ်တန့်မှုအတွက်ကိုအရှိအလဲပိုင်းတိုင်းစစ်ဌာနချုပ်ကအရာရှိတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့ပြောပါတယ်
။ဖုန်းနဲ့လမ်းပြီးပြောချက်ဆူချတာတော့ရှိတယ်။ပြောတာကအဲ့ဒီရလခတိုင်းစစ်ဌာနချုပ်ကတော့အရာရှိတွေနဲ့ဟိုဖြစ်တာလဲအထက်ကမကြည့်ဘူးလို့ပြောတာပဲ။နော်။ဒါတော့တိုက်ခိုင်းလာတာမဟုတ်ဘူးပေါ့။နော်။အောက်ခြေကနေဟိုဖြစ်သွားတဲ့ကိစ္စမျိုးပါ။အဲပြောတာတော့အဲ့ဒီနိစ္စတဲ့နေရာတွေနော်။ဟိုတတ်နိုင်တော့ဟိုနည်းနည်းအလားဝေးတဲ့နေရာမှာနေသေးဖို့အဲဒီလိုနေသေးတော့ပြည်နာတော့ဖြစ်နိုင်မှာမဟုတ်ဘူးလို့ပြောတာပဲ။ဒါနဲ့တချို့နေရာမှာတော့ကျွန်တော်တို့လည်းဟိုကဲသေးတဲ့နေရာတော့ကဲပြေးပါလား။နော်။ကဲလို့မရတဲ့နေရာမျိုးတော့လည်းကျွန်တော်တို့ကလည်းမတတ်ဘူး
။တပြည်လုံးအပြစ်ခတ်ရစေးရေးအတွက်ဆောင်ရွက်နေချိန်မှာနှစ်ဖက်တက်တွေအကြားပြဿနာမဖြစ်အောင်အတွက်ထိန်းသိမ်းဆောင်ရွက်နေတယ်လို့လည်းဗိုလ်မှူးဆိုင်လာကပြောပါတယ်။မိုင်းရှုမျိုးနယ်အတွင်းမှာ SSA မြောက်ပိုင်းတပ်တွေနဲ့အစိုးရတပ်တွေဟာရောထွေးတီရှိနေပြီးတပ်ချင်းနီးကပ်တဲ့စခန်းတွေကိုနေရာရွှေ့ပေးဖို့အတွက်အစိုးရတပ်ဘက်ကအရင်ရက်ပိုင်းတွေကတောင်းဆိုထားတာရှိတယ်လို့လည်းသူကပြောပါတယ်
။ကျွန်တော်နယ်မြေကလည်းတပ်နဲ့ကျွန်တော်ကရောထွေးနေတယ်လေနော်။ဒီတခြားအဖွဲ့နဲ့မတူဘူး။သူ့နယ်မြေကိုနယ်မြေရလို့တော့ပြောလို့မရဘူးနော်။အဲရွှေ့ခိုင်းတာတော့ဟိုနီးကပ်နေတဲ့စခန်းတွေဟိုကျန်တဲ့ပြမဆိုးလို့အဲ့ဒီခိုင်းတာမျိုးတော့ရှိတယ်
လောလောဆယ်မှာ SSC မြောက်ပိုင်းဌာနချုပ်ဝမ်ဟိုင်းပတ်ဝန်းကျင်မှာတပ်စခန်းချင်းနှိဆက်နေတဲ့စခန်း9ခုလောက်ရှိပြီးအရင်ကလည်းအစိုးရတပ်နဲ့တိုက်ပွဲဖြစ်ပြီးတဲ့နောက်စခန်း9ခုလောက်ကိုဖယ်ရှားပေးခဲ့တယ်လို့ဗိုလ်မှူးဆိုင်လာကပြောပါတယ်။ SSC မြောက်ပိုင်းနဲ့အစိုးရအကြားမှာ2012ခုနှစ်နှစ်စန်းပိုင်းကစပြီးအပြစ်ခတ်ရက်စဲခဲ့ပေမဲ့နှစ်ဖက်သဘောတူပြီးနောက်မှာတိုက်ပွဲပေါင်းအနည်းဆုံး100ကျော်လောက်ဖြစ်ပွားခဲ့ပါတယ်။အလားတူပဲရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့လည်းအပြေးခတ်ရက်စဲပြီးတဲ့နောက်မှာတိုက်ပွဲပေါင်းရာနဲ့ချီပြီးဖြစ်ခဲ့ပါတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်မှာတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကအခုလိုတုံ့တက်ပါတယ်
။အဓိကတော့ဤတော်စုငင်းငင်းပေါ်ဆောင်ရေးလုပ်ငန်းကော်မတီနဲ့ဒီတက်မတော်နဲ့အခြေလဲညှိနှိုင်းဖို့လိုအပ်ပါလိမ့်မယ်။တမရကိုယ်တိုင်ကဒီငင်းငင်းပေါ်ဆောင်မှုလုပ်ငန်းမှာဘယ်လောက်ထိစေနာရှိတယ်ဘယ်လောက်ထိစေကဆက်ဆံဆိုတော့ဝင်ပါနေတယ်ဆိုတော့ကျွန်တော်မသိနိုင်ဘူးအဲကြောင့်မလို့တမရဘက်ကငင်းငင်းပေါ်ဆောင်မှုလုပ်ငန်းမှာစိုက်လိုက်လဲလဲပါဝင်လာအောင်သူတို့ချင်းချင်းညှိနှိုင်းဖို့လိုအပ်ပါလိမ့်မယ်အဲ့ဒါမှမဟုတ်ရင်တစ်ဖက်ကတိုင်းသားတွေနဲ့ကျောင်းစုငင်းငင်းပေါ်ဆောင်ရေးလုပ်ငန်းဘက်နဲ့ဘယ်လောက်ပဲအဓိကဝတ်ပြုပြုလက်မှတ်တွေထိုးထိုးတမရဘက်ကပါမလာဘူးဆိုလို့ရှိရင်ဒီလုပ်ငန်းစဉ်ကြီးကပြန်ပြတ်သွားနိုင်တဲ့အနေအထားမျိုးရောက်နိုင်တာပေါ့နော်
နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးအရဆွေးနွေးအဖြေရှာနိုင်မှသာတိုက်ခိုက်တာတွေဟာရပ်ဆိုင်သွားမယ်လို့ယုံကြည်ကြောင်းလည်းသူကဆက်ပြောပါတယ်ဒီအပိုင်းတွေအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတအန်းခေါ်ပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့နဲ့အစိုးရတပ်တွေအကြားမှာတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်ရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအစိုးရဘက်ကတော့သတင်းထုတ်ပြန်တာမရှိပါဘူးလောလောဆယ်မှာတော့အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးညှိနှိုင်းကော်မတီတို့ဟာတပြည်လုံးအပြစ်ခတ်ရက်စဲရေးစာချုပ်တစ်စောင်ပေါ်ပေါက်လာဖို့အတွက်ဆောင်ရွက်နေကြပြီးလကုံပိုင်းလောက်မှာဒုတိယမူကြမ်းတစ်စောင်ရရှိဖို့အတွက်ထပ်မံဆွေးနွေးဖို့သဘောတူထားပါတယ်
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကြံနေသေးတဲ့မြန်မာသတင်းဆောင်မတစ်ပုဒ်ကိုပြပြပါအောင်မယ်ကရင်ပြည်နယ်လှိုင်းဘွဲ့မြို့နယ်ကဒီကျေးရွာတွေမှာငွေစုငွေချေးတမဝယ်မှာအသင်းတွေထူထောင်နိုင်ဖို့ EU ဥရောပသမဂ္ဂကလာမယ့်3နှစ်အတွင်းမှာယူရိုငွေတသန်းနီးပါးပံ့ပိုးမှာဖြစ်ပြီးတော့လုပ်ငန်းတွေအကောင့်ထဲဖွင့်နိုင်ရေးမှာ AFD ပြင်သစ်ဖွံ့ဖြိုးရေးအေဂျင်စီ Planet Finance နဲ့ CDA လို့ခေါ်တဲ့မြန်မာလူမှုဖွံ့ဖြိုးတိုးတက်ရေးအသင်းတို့ပူးပေါင်းပြီးဒေသခံတွေဝင်ငွေတိုးပွားရေးသင်တန်းတွေကူညီနေတယ်လို့Planet Finance ရဲ့အစီအစဉ်မန်နေဂျာကပြောပါတယ်အပြည့်အစုံကိုကိုစီသူကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါကရင်ပြည်နယ်လိုင်းဘွဲ့မြို့အနီးကကျေးရွာနေပြည်သူတွေရဲ့ဘဝဖွံ့ဖြိုးရေးနဲ့ဝင်ငွေတိုးပွားစေရေးအတွက်အသေးစားငွေချေးလုပ်ငန်းနဲ့တမဝိုင်းမငွေစုငွေချေးလုပ်ငန်းဖွံ့ဖြိုးရေးကဏ္ဍတွေမှာအသိပညာနဲ့နီးပညာအကူအညီတွေကို EU ဥရောပသမဂ္ဂရဲ့အကူအညီနဲ့ဆောင်ရွက်သွားမှာဖြစ်ပါတယ်လိုင်းဘွဲ့မြို့အနီးကကျေးရွာတွေဟာပြည်ရင်းစစ်ပြိပခါတွေကြောင့်ဖွံ့ဖြိုးမှုနောက်ကျနေတာဖြစ်တဲ့အတွက်ဒေသခံတွေကိုလူမှုဘဝဖွံ့ဖြိုးရေးနဲ့ဝင်ငွေတိုးပွားရေးအကူအညီတွေပေးဖို့အတွက်စီစဉ်ခဲ့တာဖြစ်တဲ့အကြောင်းဝင်ငွေတိုးပွားရေးသင်တန်းပေးကူညီသွားမယ် Planet Finance ရဲ့အစီအစဉ်မန်နေဂျာ Jay Supertran ကပြောပါတယ
် Right now if you look at the financial market in the Cayenne state since Cayenne state is a post conflict area there are very few banks
အခုလောလောဆယ်ကင်းပြည်နယ်ရဲ့ဗဏ္ဍာရေးစည်းကွက်ကိုကြည့်မယ်ဆိုရင်ပြိပခလွန်ဒေတာဖြစ်တဲ့အတွက်ဘဏ်ရည်အတွက်အတော်လေးနည်းပါတယ်ဘဏ်တွေကလည်းပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ဖက်အန်းနဲ့တခြားတမြို့လောက်မှာပဲရှိတာပါကျိလက်ဒေတာမှာဆိုဗဏ္ဍာရေးဝန်ဆောင်မှုပေးနိုင်တဲ့လုပ်ငန်းတွေမရှိသလောက်ပါပဲဒါကြောင့်ကျွန်တော်တို့ရဲ့စီစဉ်တွေကိုကြည့်ရတဲ့အထိရအောင်လုပ်ပေးနေတာပါအောက်ခြေကျွေးရအစ်စ်မှာကုထုကုထငွေစုငွေချေအတင်းတွေမတည်ပြီးနောက်ဆုံးမှအသင်းခွဲတွေစူးစိပြီးတမဝယ်ရမှာဗဏ်ထူထောင်နိုင်တဲ့အထိပံ့ပိုးပေးဖို့ရည်ရွယ်ပါတယ်
ဒေသခံတွေရဲ့လိုအပ်ချက်ကိုလိုက်ပြီးတော့ဝင်ငွေချုပ်တဲ့သူတွေအတွက်တော့အသေးစားငွေချေးလုပ်ငန်းနဲ့အလတ်စားနဲ့အသေးစားစီးပွားရေးလုပ်ငန်းလုပ်ကင်လူသူတွေမိသူကိုမဆိုပါဝင်နိုင်မဲ့တမဝယ်အမငွေစုငွေချေးလုပ်ငန်းတွေကိုအောက်ခြေကျွာတွေအထိအသိပညာပေးသွားမှာဖြစ်တယ်လို့ Jay Supertran ကဆက်ပြောပါတယ
် One aspect of our operation will be microfinance the difference between cooperative finance and microfinance is that microfinance was designed very specifically for poor people
ကျွန်တော်တို့အစီအစဉ်ထဲမှာအသေးစားငွေချေးရဲ့လုပ်ငန်းလေးပါဝင်ပါတယ်။အသေးစားငွေချေးလုပ်ငန်းကတော့ချွတ်တဲ့တဲ့သူတွေအတွက်တမင်ရည်ရွယ်ပါတယ်။တမဝယ်မှငွေစုငွေချေးကတော့လူရန်စားခွဲခြားသတ်မှတ်မထားပါဘူး။အသင်းဝင်ဖြစ်စဉ်နဲ့ဘယ်သူမှဆိုပါဝင်နိုင်ပါတယ်။တမဝယ်မှငွေစုငွေချေးဆိုရင်အသေးစားချင်းငွေလည်းပါမယ်။အလက်စားစီးပွားရေးလုပ်ငန်းတွေအတွက်လည်းပါဝင်နိုင်ပါတယ်။ဗဏ္ဍာငွေချေးထောက်ပံ့တဲ့နေရာမှာလည်းလေယာစိုက်ပျိုးရေးအပြင်စပြိုးမွေးမြူရေးနဲ့မဆိုင်တဲ့ကုန်ထုတ်လုပ်မှုစီးပွားရေးလုပ်ငန်းတွေအတွက်ပါစဉ်းစားပေးမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့အသေးစားငွေချေးလုပ်ငန်းမှာလူတစ်ယောက်အနေနဲ့အများဆုံးဒေါ်လာ900ပဲချိနိုင်တာပါတမဝယ်မှငွေစုငွေချေးကတော့လုပ်ငန်းပမာဏအလိုက်ဒ ီထက်မကအများကြီးပိုချိနိုင်အောင်စီစဉ်ပေးနေပါတယ
်အခုစီစဉ်ဟာကင်းပြည်နယ်လိုင်းဘွဲ့မြို့အနီးကကျေးရွာ30မှာအသိပညာပေးလုပ်ငန်းတွေဆောင်ရွက်သွားမှာဖြစ်ပြီးတော့အင်အားစုပေါင်း 2,000 လောက်ကိုအထောက်အကူပေးနိုင်မယ်လို့မျှော်လင့်နေကြောင်း EU ရောဘတ်တမကကပြောပါတယ်အကူအညီပေးရေးလုပ်ငန်းတွေကိုကွင်းစင်လှုပ်ဆောင်နိုင်ဖို့အတွက်ဒေသအာဏာပိုင်တွေနဲ့ဆွေးနွေးထားပြီးပြီမို့ဒေသခံတွေရဲ့လိုအပ်ချက်တွေကိုစစ်တမ်းကောက်ယူပြီးတာနဲ့တင်းနှံပေးတာတွေကိုမကြာမီစတင်နိုင်တော့မှာဖြစ်တဲ့အကြောင်းကွင်းစင်ဆောင်ရွက်မဲ့မြမလူမှုဖွံ့ဖြိုးတိုးတက်ရေးအသင်းရဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာခင်မောင်ဝင်းကပြောပါတယ
်လူတွေကလူတိုင်းတင်းနှံနေမျိုးမျိုးပေးနေကြတာပဲဒီတင်းနှံနေရပြီးတော့တင်းနှံဆရာတွေနဲ့တင်းနှံပေးတဲ့လူတွေပဲစားတော့ပါတယ်ဆိုရက်အမြင်ကလည်းရှိနေပါလေဒါကြောင့်မလို့ကျွန်တော်တို့ကဒီဟာကိုလည်းနားလည်အောင်ဒီတင်းနှံပေးမယ်လို့ပြောတဲ့လူတွေကကျွန်တော်တို့ပြည်မှန်ကြီးဝန်ထမ်းတွေကပေးတဲ့တင်းနှံနေမဟုတ်ပါဘူးဒီကြီးလက်မှာဒီလိုဝင်ငွေတို့ဟိုဝင်ငွေရရှိတဲ့စီးပွားရေးအလေးစားစီးပွားရေးလုပ်ငန်းတီထောင်တဲ့နေရာမှာဒီရာရဲ့အသက်ပညာနဲ့ကျွမ်းကျင်တဲ့သူတွေကိုရွာအထိအရောက်ခေါ်ပြီးတော့ကျွန်တော်တို့တို့ရွာကိုလုပ်ငန်းလုပ်ကင်အကောင့်ထဲပေါ်နေအောင်တီထောင်ပေးတဲ့လုပ်ငန်းတွေကိုတင်တင်ပြပေးမှာဖြစ်တဲ့အတွက်အဲ့ဒီလေကော့စီကတော့မြင်ပါတယ်
EU ဥရောပသမဂ္ဂရဲ့အစီအစဉ်နဲ့အသိပညာနဲ့နည်းပညာထောက်ပံ့ကူညီပေးမဲ့ဒေသတွေဟာလက်ရှိမှာ rubber စိုက်ပျိုးရေးနဲ့မြေပဲနှံစတဲ့တိနံစိုက်ပျိုးရေးလုပ်ငန်းတွေကိုအဓိကထားလုပ်ကိုင်နေကြတာဖြစ်ပါတယ်။အခုစီစဉ်ဟာစုစုပေါင်းယူရိုငွေ1,000,000,000ကုန်ကျသုံးဆွဲသွားမှာဖြစ်ပြီးတော့ EU ဥရောပသမဂ္ဂကကုန်ကျငွေရဲ့82ရာခိုင်နှုန်းကိုထည့်ဝင်မှာဖြစ်ပါတယ်။ကျန်တဲ့ငွေပမာဏကိုတော့ AFD ပြင်သစ်ဖွံ့ဖြိုးရေး agency ရဲ့အကူအညီနဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။
ကိုစီသူသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။နောက်နှစ်နာရီကြာထုတ်လွှင့်ပေးမယ့် VOA စီစဉ်တွေမှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အတူပတ်စံကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီစီစဉ်တွေကိုလိုင်းနိုမီတာ24 kHz 11.13 လိုင်းနိုမီတာ25 kHz 11.965 လိုင်းနိုမီတာ32 kHz 9.55 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။VOA ရဲ့တောက်ကြနေညနေပဲစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြာနေသေးတဲ့အချိန်လေးအတွင်းမှာနောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါအောင်မရှင
်ဒီနိုင်ငံမှာ Eastern Situ ချွာရဲ့ထိုးစစ်တွေအချိန်မြင့်လာရမှာမနေ့နောက်ပိုင်းမှာတော့နိုင်ငံရှေ့ပိုင်းကဒီရလာခရိုင်ထဲမှာရှိတဲ့ဂျလောလာနဲ့ဆာရီယာမြို့တွေကိုသဘုံတွေကတင်လိုက်ပါတယ်နိုင်ငံမြောက်ပိုင်းနေရာတော်များကိုတင်ထားတဲ့ Islam Wari IS ရဲ့သဘုံတွေဟာဗကရက်မြို့တော်နာတီလဲရောက်ရှိလာနေတာပါ American သမ္မတ Obama ကတော့ယူရိုပ်နိုင်ငံမှာပြဿနာတွေကြီးထွားလာနေတဲ့အမျှဖြစ်ရှင်းနိုင်မှုနီလန်ပေါင်းစုံရှာဖွေနေတဲ့အကြောင်းပြောဆိုခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေ9နှစ်ကြာဖမ်းဆီးခံခဲ့ရတဲ့အမေရိကန်စစ်တပ်ကတက်ချက်ကြီးဟာအမေရိကန်ပြည်ထောင်စုကိုအခုခါပြန်လည်ရောက်ရှိလာခဲ့ပါတယ်။ဂျာမနီနိုင်ငံမှာဆေးဝါးကုသမှုခံယူပြီးနောက်အမေရိကန်စစ်သည်ဘိုးဘက်ဒါကဒီနေ့စောင်းမှာပဲတက်ဆက်စ်ပြည်နယ်ဆန်အန်တိုနီယိုစစ်ဆေးရုံကိုရောက်ရှိလာခဲ့တာပါ။ယူကရိန်းနိုင်ငံဒေါနက်စ်ဒေသကမရီယိုပိုစကဲမြို့တစ်မြို့ဟာဟိုဘက်ဒီဘက်ထိန်းချုပ်မှုအောင်အချိန်ပေါင်းများစွာအပြောင်းအလဲလဲဖြစ်ခဲ့ပြီးအခုနောက်ဆုံးမှာတော့အစိုးရတပ်တွေရဲ့ထိန်းချုပ်မှုအောင်ကိုပြန်လည်ရောက်ရှိသွားပါတယ်။ယူကရိန်းအစိုးရတပ်တွေမြို့တော်ခန့်မှန်းမှာနိုင်ငံတော်အလံကိုဒီကနေ့ပဲလွှင့်ထူလိုက်တယ်လို့ပြည်ရေးဝန်ကြီးအာဆန်အာဗာကော့ဖ်ကပြောဆိုခဲ့ပါတယ်။သူတို့တပ်ဖွဲ့ဝင်၅ဦးတိုက်ပွဲတွင်ကြာဆုံးတဲ့အကြောင်းလဲမရီယိုပိုမြို့ရုရှားလိုလာတဲ့ခွက်ထက်ရေးဝါဒီတွေကပြောဆိုခဲ့ကြပါတယ်။ထိုင်းဆင်ဟာနာတင်အစိုးရရဲ့ခေါင်းဆောင်ဖူချိုဂျီပရိုက်ချန်ဝီချာကယာယီဆူရတီရဲ့ဖွဲ့စည်းကိုအချိန်သတ်မှတ်ကြေညာလိုက်ပါတယ်။ယာယီဆူရအဖွဲ့ကိုအစောဆုံးဩဂတ်လနောက်ကျဆုံးစက်တင်ဘာလမှာဖွဲ့စည်းမှာဖြစ်တဲ့အကြောင်းထိုင်းဆူရနဲ့စစ်တပ်အစစ်မြင့်တာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံချိန်မှာပိုချူဂျီပရာယုကကြေညာလိုက်တာပါ။ဆူရတစ်ထဲမှာဘယ်သူတွေကိုတာဝန်ပေးမလဲဆိုတာကိုတော့အာနာသိန်းစစ်ကောင်ဆောင်ကအတိအကျမပြောပါဘူး။ဒါပေမဲ့လည်းစက်တင်ဘာလမှာတာဝန်ကအနားယူရမယ့်စီဦးစီချုပ်ဟာသူ့ကိုယ်သူဝန်ကြီးချုပ်ဖြစ်တာဝန်ပေးနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေ့စီစဉ်ထုတ်လုပ်ရေးမှုကမတ်သိန်ဂီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂလန်ဗွန်ကလီယိုဖြစ်ပါတယ်ကျမတော့နန္နာချက်ပါ VOA American တန်ညနေ့ပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်အခုရေဒီယိုစီစဉ်ပြပြချင်းမှာ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Asia Set 7ကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.